ကိုဗစ် -19 ကပ်ရောဂါကမ္ဘာတဝန်းဆက်လက်ကူးစက်နေတာမှာစုစုပေါင်းကူးစက်နေသူတန်းကျော်သွားပါပြီ။အမေရိကန်ကလက်ရှိကူးစက်နေသူ 7,400 ခန့်ကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုပြန့်နှံ့ကူးစက်မှုကာကွယ်နိုင်ဖို့လူတွေကိုနှာခေါင်းဆီးတွေဝတ်ဆင်ကြဖို့အင်ဂျီရောကဒီကနေ့ညွှန်ကြားချက်ထုတ်မယ်လို့ပြောလင်းရပါတယ်။လက်ရှိမှာကျန်းမာနေတဲ့သူတွေနာစီချောင်းဆိုးနေသူတွေမဟုတ်ရင်နှာခေါင်းဆီးကာထားဖို့မလိုဘူးလို့အမေရိကန်ယောဂကာကွယ်ထိန်းချုပ်ရေးဌာန CDC နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောထားတာပါ။နယူးယောက်မြို့မြို့တော်ဝန် Bill de Blasio ကတော့အိမ်မြင်ထွက်ရင်ပဝါရီလက်ကင်ပဝါရီနဲ့နှာခေါင်းဆီးအကာအကွယ်ဝတ်ဆင်ဖို့ကြာသပတေးကညွှန်ကြားခဲ့ပါတယ်။ဆေးဝင်တန်းတွေလိုအပ်တဲ့ဆေးရုံတုံးနှာခေါင်းဆီးတွေကိုတော့မဝတ်တင်ဘူးလို့မြို့တော်ဝန်ကပြောပါတယ်။ Los Angeles မြို့မြို့တော်ဝန်ကလည်းအလားတူဝတ်ဆင်ဖို့တိုက်တွန်းထားပါတယ်။အမေရိကန်ပြည်ထောင်စုပြည်နယ်တော်တော်များများမှာမလိုအပ်ရင်အိမ်မင်းမထွက်ရအမိန့်ထုတ်ပြန်ထားပေမဲ့ပြည်နယ်တချို့မှာအမိန့်မထုတ်သေးပါဘူး။ယောဂကူးစက်သူတနည်းတစ်ခြားများလာနေချိန်မှာကူးစက်မှုကိုထိ ंछ ုံနိုင်ဖို့ဒီအမိန့်လိုအပ်တာကြောင့်ဒါကြောင့်အဲ့ဒီပြည်နယ်တွေအမိန့်မထုတ်သေးသလဲဆိုတာသူနားမလည်နိုင်ဘူးလို့ COVID-19 ကယောဂနဲ့ပတ်သက်လို့တမောက်ထရမ်ကိုအဓိကအကြံပေးနေတဲ့ဆရာဝန်ဒေါက်တာအန်တနီဖောက်ရှီက CNN မြို့တံကိုကြားသာပေးနေတဲ့ကပြောကြားခဲ့ပါတယ်။